မြန်မာနိုင်ငံကိုအလဲရောက်နေတဲ့ပုံဟမ်မင်ဂျီဖရန်စစ်နဲ့ဘာသာကြီး၄ခုရဲ့ထိပ်ပိုင်းခေါင်းဆောင်များတည်ဆောင်တွေ့ဆုံခဲ့ရမှာရက်တလစ်ဘာသာဝင်ကချင်တိုင်းနာရီရဲ့ကိုယ်စားလှယ်တဦးအဖြစ်နဲ့ကချင်ပြည်နယ်ဒီမိုကရေစီပါတီ KSDP ဥက္ကဋ္ဌဒေါက်တာဒူးကြာကနေကချင်ပြည်နယ်အတွင်းကနေမျိုးရေးအခြေအနေတွေနဲ့စစ်ဘေးရှောင်တွေအခြေအနေတွေကိုနှုတ်နဲ့ရောစာနဲ့ပါတင်ပြခဲ့ပါတယ်။လက်ရှိကချင်ပြည်နယ်အတွင်းစစ်ဘေးရှောင်တွေရဲ့မူလနေရာတွေမှာကုမ္ပဏီတွေစီးပွားရေးဆောင်ရွက်ရှင်တွေကဝယ်ရောက်နေရယူလုပ်ကိုင်နေတဲ့အခြေအနေတွေရှိနေတယ်လို့လည်းကချင်လူမှုအဖွဲ့အစည်းတာဝန်ရှိသူကထောက်ပြခဲ့ပါတယ်။ Time ချိဆိုင် view မြန်မာပါသတင်းတောက်နိုင်ကွဲ့ညာသတင်းပေးပို့ထားပါတယ်။
ကချင်ပြည်နယ်တွင်ဖြစ်ပွားနေတဲ့စစ်ပွဲတွေအကျိုးဆက်ကြောင့်ကချင်စစ်ဘေးရှောင်တွေကြုံတွေ့နေရတဲ့အခက်အခဲရှင်တွေကိုပုတ်ရဟမင်းကြီးဖရန်စစ်နဲ့အမေရိကတွေ့ဆုံမှုမှာတင်ပြခဲ့တယ်လို့ကချင်ပြည်နယ်ဒီမိုကရေစီပါတီ DSTP ဥက္ကဋ္ဌဒေါက်တာတူးကြာကအခုလိုပြောပါတယ်
ကျောင်းနေမှာတော့ဒီကြားရဲ့ရရှိမှာဒီစက်ပွဲကြီးဆောင်အဒီဒီကအများကြီးဒုက္ခရောက်နေတယ်ဆိုတာဒီပေါ့ဒီကရရှိဖို့ solution ဒီကင်းတိကျတာနိုင်ငံရေးပြတ်တာဖြစ်တဲ့နိုင်ငံရေးနဲ့ပြည်စည်းတာဒီလိုပြည်စည်းလို့မရတဲ့အကြောင်းပေါ့ခုကဒီလိုမျိုးလာခံနေခြင်းပါနေတဲ့ချိန်ကဖြစ်တဲ့ဆွေဆွေဒီလိုမျိုးဒီဆောင်ရေးပြပါလေစားနောက်ပြရမင်းဘာလို့ဒီအဖြစ်အလုံးတော်လိနေတာတော့ဒီကရင်အမြန်ရရှိလာမယ်လို့မျှော်လင့်နေကြဖြစ်တဲ့အကြောင်းပြရမင်းတည်ဆိုတဲ့လမ်းကောင်းဆောင်တွေလည်းဒီကရင်ကိစ္စပဲကြံ့ကြံ့ပြေသွားဖို့မိသားစုကလည်းဆွေးကြောင်းနေပေါ့ပါ
ဒေါက်တာဒူးကြာဟာကက်သလစ်ဘာသာဝင်ကချင်တိုင်းသားတွေရဲ့ကိုယ်စားလှယ်အနေနဲ့ဒီလိုချင်းခံခဲ့ရတာပါ။ပုပ်ရဟန်းမင်းနဲ့ပြည်သူမှုအချင်းနှဲပါပေမဲ့လည်းဒေါက်တာဒူးကြာအနေနဲ့ကချင်ပြည်နယ်သတင်းချင်းတွေကိုစာနဲ့ပါတင်ပြထားတယ်လို့သူကဆိုပါတယ်။ပုပ်ရဟန်းမင်းကြီးဖရန်စစ်အနေနဲ့မြန်မာနိုင်ငံကိုလက်ပတ်ခီးစင်တွင်မြန်မာနိုင်ငံကောင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးမှုပြုလုပ်ခဲ့တယ်လို့ဒီခီးစင်ကြောင့်မြန်မာနိုင်ငံကြီးအပြောင်းလဲဖြစ်လာနိုင်မယ်လို့မျှော်လင့်မိကြောင်းကချင်ပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌဒေါက်တာဒူးကြာကပြောပါတယ်။သာပြင်းကချင်ဒေသအတွင်းတိုက်ပွဲတွေကြောင့်နေရာကနေဆုတ်ခွာဖက်ပြေးနေရတဲ့ IDP တွေရဲ့အင်ချန်လေယာဉ်မြေတွေအများပိုင်းမြေတွေကိုကုမ္ပဏီတွေစီးပွားရေးလုပ်ငန်းရှင်တွေကနေတည်ယူထားတာတွေမလုပ်ဖို့နိုဝင်ဘာလ25ရက်နေ့ကကချင်တို့လိုက်ရေးဖွဲ့ KNU ဘူကော်မတီကနေထုတ်ပြန်တဲ့အချိန်လေးကြောင်းကိုလည်းပုံရမင်းကြီးကိုတင်ပြခဲ့တယ်လို့သောက်တာတူးကြာကဆိုပါတယ်
ဒီကလည်းဒီ IDP ကသူ့ပြန်တော်မြရားတွေလို့နေနေစီမှာတို့ရဲ့ဒီမူရင်းကြီးရဲ့နေနေပြအတင်းခါရလည်းရှိတယ်သူများတည်ယူတာလည်းရှိတယ်လမ်းကြောင်းကောင်းဆောင်နေနေရှိဆိုနေတာပြန်ပြောင်းပြေးတော့ဟုတ်ပြန်လိုက်တာပေါ့လေတော့ဒီလိုသူ့ပြန်တဲ့တဲပါပဲဒါတကယ်လို့ဖြစ်နေတာကို
ကချင်ပြည်နယ်တွင်းကရင်ဦးကချင်လွတ်လပ်ရေးဖွဲ့နဲ့မြန်မာတပ်မတော်တို့ကြောပြန်စိုက်ပွဲတွင်စစ်ဘေးရှောင်ဒုက္ခသည်ယူွက်ဟာတသိန်း2000ကျော်ရှိလာခဲ့တယ်လို့သူတို့ရဲ့မူလနေထိုင်တဲ့လေယာချမ်းမြေတွေကိုလုပ်ငန်းရှင်တွေကလည်းနားလည်မှုနဲ့တင်ယူတာမျိုးလဲဖြစ်လာနေတာပါစစ်ဘေးရှောင်တွေရဲ့နေရာနဲ့အင်အားတွေကိုနေရာပြန်မလာခင်ဝင်ရောက်သိမ်းပတ်ခြင်းမပြုဖို့ကချင်လွတ်လပ်ရေးတပ်မတော်ကရင်ဦးကနေနိုဝင်ဘာ25ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ထားပါတယ်လက်ရှိစစ်ဘေးဆောင်တွေရဲ့နေရာသိမ်းခံရတဲ့အခြေအနေနဲ့ပတ်သက်လို့ကချင်လူမှုကွန်ပျူတာဖွဲ့ကကိုစားကြည်ကလည်းခုလိုပြောပါတယ
်စစ်ဘေးဆောင်ဖက်ပြေးတဲ့နေရာတွေကမုံမောက်မြို့နယ်ဝိုင်းမော်မြို့နယ်တာလို့ချီအရာဝတီမြောက်ပိုင်းပေါ့နော်အဲ့နေရာကဖက်ပြေးတဲ့နေရာမှာအခုဒီကွာခွင့်ပြုတယ်ဆိုတာတိကျတော့မသိဘူးလေ။အဲ့နေရာတွေမှာအခုဘယ်လိုဆိုင်ချင်းဒီကွန်မြူနီကိုချပေးရဆိုတော့တိကျတယ်။ဘယ်လိုဆိုင်ချင်းတို့နည်းညီမော်မြူနဲ့အမော်မြူနဲ့ကြားအခုဖက်ပြေးရတဲ့ဒီကာလန်လမ်းမတခြားဘယ်လိုအဲ့ဒီနေရာမှာဒီကွန်မြူနီကိုဒီအငားချပေးတဲ့ပုံစံနဲ့သိရှိရတယ်။ဖက်ပြေးတဲ့နေရာမှာတချို့အိမ်မှာတိုင်းရှင်နေရာမှာတိုင်းရှင်မဟုတ်တဲ့တခြားပြည်တွေကတွားယူမှာလက်ကန်ချတော့တဲ့အပိုင်းနဲ့ရှိတယ်ဒီတွားရနေရာကြီးခွန်တဲ့နေရာမှာသိရှိရတယ်ဘယ်လို
စစ်ဘေးရှောင်တွေရဲ့မူလနေရာတွင်ကုမ္ပဏီဖွဲ့စည်းတွေရဲ့ဧကတောင်းနေကြီးတဲ့စိုက်ခွင်းတွေလည်းအခုနောက်ပိုင်းနှစ်တွေမှာပေါ်ပေါက်လာနေတယ်လို့လည်းကချင်ရဖွဲ့ဖွဲ့စည်းတာဝန်ရှိသူတွေကပြောပါတယ်။မြန်မာတပ်မတော်နဲ့ KNU ကချင်လွတ်လပ်ရေးဖွဲ့တို့ကြားပဋိပက္ခတွေဖြစ်ပွားနေတဲ့ကချင်ပြည်နယ်နဲ့ဆိုင်းပြည်နယ်မြောက်ပိုင်းမှာအကြီးအကျယ်တသိန်းကျော်ရှိနေတဲ့စစ်ဘေးရှောင်တွေဟာနေရာရင်းကိုမပြောင်းနိုင်သေးဘူးလို့စစ်ဘေးရှောင်စခန်းတွေမှာတောင်းတင်နေစေလဲဖြစ်ပါတယ်ခင်ဗျာ။